ကိုဆက်ပြန်အဆောက်အအုံရောဂါကိုဗစ်-19ဆက်တွေ့မျိုးတွင်ပြည်နယ်ကူးစက်နေတဲ့ကိစ္စဟာရခိုင်ပြည်နယ်ကိစ္စဒါမဟုတ်ပဲပြည်တော်စုတစ်ခုလုံးလိုရမယ့်ကိစ္စဖြစ်တယ်လို့နိုင်ငံတော်တိုင်မြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်ဒီကိစ္စကိုစိုးရိမ်စရာကိစ္စတဲ့ဖြစ်ရှင်းနိုင်တဲ့စိန်ခေါ်မှုတစ်ခုလို့သဘောထားကြဖို့လိုရဲလို့လည်းမင်းတင်လာနေကရခိုင်ပြည်နယ်အတွင်းကိ ရှိတယ်ဒီကွေးချမ်းမှုတွေကနေပြီးတော့အကျန်းဖက်မှုတွေအထိရောက်သွားတယ်ဒီအကျန်းဖက်မှုတွေကနေပြီးတော့မတည်ငြိမ်မှုတွေဖြစ်ပြီးတော့ကျမတို့နိုင်ငံတနိုင်ငံလုံးကကမ္ဘာလည်းမှာမျက်နှာငြိမ်ရတဲ့အခြေအနေကိုရောက်ခဲ့ပါတယ်ဒါတွေကိုကျမတို့ပြုပြင်နိုင်မှုဒီဟာတွေကိုပြန်ပြီးပြန်လည်နိုင်မှုအခွင့်အရေးတစ်ခုရတယ်လို့ကျမတို့ပြည်သူပြည်သားတွေကိုမျှင်စေချင်ပါတယ်တရားမလို့စစ်တွေမှာယောဂပြန်ပွားနေတဲ့ကိစ္စကိုစိုးရိမ်မှုနဲ့မတုံ့ပြန်မှန်းနဲ့တန်တိချာနဲ့အိမ်တိုင်းချာခိုင်မှန်းမှုနဲ့တုံ့ပြန်မှာကျမတို့ဟာ
ဩဂုတ်လ16ရက်ကစပြီးစစ်တွေမျိုးတဲ့ COVID-19 ရောဂါကူးစက်မှုတော့မြင့်တက်လာတဲ့အပေါ်လူလူအကြားစိုးရိမ်ပူပန်မှုတွေထွက်ပေါ်လာချိန်မှာဒေါက်တာဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေကိုအခုလိုတိုက်ပြီးကိုအစီအခံတာဖြစ်ပါတယ်စစ်တွေမျိုးတဲ့ရောဂါကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ပြိပင်တာဟာရောဂါကာကွယ်ရေးအတွက်ဖြစ်ကြောင်းတိကျခွဲခြားထားတဲ့အစီအစဉ်တွေမှာအကူအညီပေးဖို့စစ်နောက်ဝန်ထမ်းအဖွဲ့တစ်ဖွဲ့ Recovery Network ကိုတွားရောက်နေပြီဖြစ်သလိုနောက်ထပ်အဖွဲ့တွေတွားဖို့လည်းတိုက်တွန်းကြောင်းဒေါက်တာဆန်းစုကြည်ကပြောပါတယ်အခုဖြစ်ပေါ်မှုဟာမြန်မာနိုင်ငံအတွင်း COVID-19 ဒုတိယလှိုင်းလို့သူအနေနဲ့ view စာကြောင်းနဲ့စစ်တွေမျိုးအတွင်းကဖြစ်ပွားမှုကနေတနင်္ဂနွေတိုင်းတာနဲ့ဒုတိယလှိုင်းမဖြစ်ဖို့အရေးပူးပေါင်းဆောင်ရွက်ကြဖို့လိုကြောင်းဒေါက်တာဆန်းစုကြည်ကပြောပါတယ်။ဩဂုတ်လ16ရက်နေ့က21ရက်နေ့အထိ9ရက်တာကာလတဲ့ရခိုင်ပြည်နယ်မှာ COVID-19 ဓာတ်ခွဲအတည်ပြုလူနာသေ45ဦးတွေ့ရှိခဲ့ပါတယ်။အဲဒီနောက်ရခိုင်ပြည်နယ်အတွင်းဓာတ်ခွဲအတည်ပြုလူနာဩဂုတ်လ22ရက်နေ့မှာ22ဦး၊23ရက်နေ့မှာ8ဦးနဲ့24ရက်နေ့မှာ22ဦးရှိတယ်လို့ကျမကြီးနဲ့အကလောက်ဝန်ကြီးဌာနကကြေညာခဲ့ပါတယ်။တနင်္လာနေ့အထိအစိုးရကထုတ်ပြန်ထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 484ဦးရှိသွားပြီဖြစ်ပြီးကုသမှုခံယူပြီးကြောက်တင်းလာသူက341ဦးနဲ့သေဆုံးသူ6ဦးရှိခဲ့ပြီဖြစ်ပါတယ်။